to the Voice of America in Burmese.
တော်ရစီအောင်မင်္ဂလာညနေခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2018ခုနှစ်နိုဝင်ဘာလ4ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါခင်ဗျာ။
ကျမသင်္ကေတထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ပါကစ္စတန်နိုင်ငံမှာတော့အစ္စလမ်ဘာသာပေါ်ဆော်ကားမှုနဲ့တည်တံ့ချခံရတဲ့အမျိုးသမီးလွတ်မြောက်ရေးကူညီခဲ့တဲ့ရှေ့နေကနိုင်ငံကနေတင်းရှောင်သွားရပါတယ်ဘာရင်းနိုင်ငံကအထိုက်ခံခေါင်းဆောင်3ဦးကိုတော့ဒီကနေ့မှာပဲအယူခံတရားရုံးကထောက်နှံတသက်တကျွန်းချမှတ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကြားပြရွေးကောက်ပွဲမဲရလတ်တွေကိုကြည့်ရင် NLD ပါတီကမှန်းထားတာနဲ့တိတ်ပြီးကွာခြားမှုမရှိဘူးလို့ NLD ပါတီခေါင်းဆောင်ဦးညံဝင်းကပြောပါတယ
်ဒီနေ့ရလတ်ကကျွန်တော်တို့မြန်မာနိုင်ငံကတိတ်ပြီးတော့မကွာပါဘူးလို့စက်တုံးခုနေ့ကဒီနန်းဖေဂါကြီးကပြောလို့မရအောင်အဲ့ဒီစက်တုံးကပါတယ်ခုနေ့ကပါတယ်အဲ့ဒီမှာကျွန်တော်တို့အားသာတာအားမသာတာအများကြီးရှိပါတယ်
ဒီအကြောင်းဆက်သွယ်မေးမြန်းချက်နဲ့အတူစိတ်ဝင်စားဖို့ရနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်စော်ကားတဲ့ဆိုတဲ့ဆွဲချက်နဲ့တည်တံ့ချမှတ်ခံခဲ့ရတဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုတည်တံ့ကလွတ်အောင်ကူညီလှုံ့ဆော်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုင်ဖူမူလုတ်ပါကစ္စတန်ကနေသူထွက်ပြေးရပြီလို့မနေ့စနေနေ့မှာပြောပါတယ်။အကြောင်းကတော့ဒီအမျိုးသမီးကိုဒီသတင်းပတ်အစောပိုင်းမှာတည်တံ့ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်အသက်အန္တရာယ်ဆိုးရိမ်ရတာကြောင့်လို့ပြောပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုအကာအကွယ်ပေးမယ်ဆိုရင်တော့နိုင်ငံကိုပြန်ပြီးဒီအမှုကိုဆက်လုပ်မယ်လို့ရှင့်နေမိုးလွတ်ကပြောပါတယ်။2010ပြည်နှစ်မှာတည်တံ့ချမှတ်ခံခဲ့ရတဲ့အာဆီယာဘီဘီရဲ့အယူခံလွှာကိုပါကစ္စတန်တရားရုံးချုပ်ကဗုဒ္ဓဟူးနေ့မှာအတီးပြုတ်ပေးပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ဖြစ်လာတာပါ။အစ္စလာမစ်စစ်သွေးကြောအဖွဲ့တီရစ်အီလဗက်ယာရာဆူအလာအဖွဲ့ဝင်တွေဟာပါကစ္စတန်ရဲ့အကြီးဆုံးမြို့ကြီး၃မြို့မှာလမ်းမကြီးတွေကိုပိတ်ဆို့ခဲ့ကြပြီးအာဆီယာဘီဘီမှာအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တဲ့တရားရုံးချုပ်တရားသူကြီးတွေကိုတပ်ပစ်ဖို့တောင်းဆိုကြပါတယ်။ဘီဘီကိုအကူအညီပေးခဲ့တဲ့နိုင်ငံရေးသမား၂ဦးဟာလည်းလုံခြံတပ်ဖြတ်ခံလိုက်ရပြီဖြစ်ပါတယ်။လမ်းတွေကိုပိတ်ဆို့ထားတဲ့ဆန္ဒပြပွဲတွေအဆုံးသတ်စေဖို့အစိုးရနဲ့အစ္စလာမစ်ဝါဒီတွေကြားတောက်ချန်တွေကညှိနှိုင်းပြီးဆုံးဖြတ်ချက်အယူခံကိုတရားရုံးချုပ်ကကြားနာနေချိန်မှာဘီဘီနိုင်ငံကထွက်မသွားအောင်တားဆီးဖို့ဥပဒေအရလုပ်ဆောင်မယ်လို့လည်းအစိုးရကကတိပေးထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာအတွင်းလူတို့ရဲ့တိုက်ခိုက်မှုကြောင့်အမေရိကန်စစ်သား2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရသွားတယ်လို့ဗီဒီယိုတပ်ဖွဲ့ကပြောပါတယ်။သေဆုံးသွားတဲ့အမေရိကန်စစ်သား Brent Taylor ဟာကလေး9ယောက်ဖခင်ဖြစ်ပါတယ်။ဒါပြန်သူဟာအမေရိကန်အနောက်ပိုင်း Utah ပြည်နယ် North Ogden မြို့တော်ဝင်လည်းဖြစ်ပြီးတော့UTP နယ်ရဲ့နိုင်ငံတော်ကာကွယ်ရေးအရံတပ်ဖွဲ့ဝင်အနေနဲ့အာဖဂန်နစ္စတန်မှာတောင်းဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒီလိုအတွက်တော့ဒါဟာအာဖဂန်နစ္စတန်ကိုဒုတိယအကြိမ်တောင်းရောက်တောင်းဝန်ထမ်းဆောင်တာဖြစ်ပြီးတော့သူဟာအီရတ်နိုင်ငံမှာ2ကြိမ်တောင်းဝန်ထမ်းဆောင်မှုတယ်လို့လည်း Salt Lake Tribune သတင်းစာကဆိုပါတယ်။ဒဏ်ရာရသွားတဲ့စစ်သားရဲ့အခြေအနေကတော့တည်ငြိမ်တယ်လို့ဆိုပါတယ်။ကဘိုးမြို့မှာစနေနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်စစ်သားတွေကသူတို့နဲ့အတူတွဲလုပ်နေတဲ့နိုင်ငံတကာတပ်ဖွဲ့တွေကိုပစ်ခတ်တိုက်ခိုက်တဲ့အထက်မှာနောက်ဆုံးကြိမ်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ကနူးသတင်းတွေရတော့တိုက်ခိုက်တဲ့စစ်သားဟာအာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တဦးဖြစ်တယ်လို့နေတို့အကူအညီပေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်သူကတော့တခြားအာဖဂန်တပ်ဖွဲ့ဝင်တွေကပြစ်ခတ်လို့တည်ဆုံသွားခဲ့တယ်လို့ပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်တယ်လာဟက်ဆီမြို့ကယောဂအာကစားခန်းမတစ်ခုမှာအမျိုးသမီးနှစ်ဦးကိုတပ်ဖြတ်ခဲ့ပြီးသူ့ကိုယ်သူတတ်သေးသွားတဲ့အမျိုးသားရဲ့နာမည်ကိုရဲတပ်ဖွဲ့ကမနေ့စနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။တနက်သမားကဖလော်ရီဒါပြည်နယ်ဒေထိုနာမြို့ကအသက်40အရွယ်စကော့ဘီယလီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချက်နေ့ကပြစ်ခတ်ခံရမှုအတွေ့သေဆုံးခဲ့ရသူတွေကတော့ဖလော်ရီဒါတက္ကသိုလ်ကအသက်21နှစ်အရွယ်ကျောင်းသူမော်ရာဘင်ဂလီနဲ့ဖလော်ရီဒါတက္ကသိုလ်ဝန်ထမ်းအသက်62နှစ်အရွယ်နန်စီဘန်ဘက်ဆင်တို့ဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချက်နေ့ညနေခင်းမှာအသက်40အရွယ်တနက်သမားဘီယလီကယောဂအာကစားခန့်မတဲ့ကိုဝင်လာပြီး6လုံးပြူတနက်နဲ့ပြစ်ခတ်မှုအတွင်းလူ5ဦးလဲဒဏ်ရာရပါတယ်။ဒ ဒီအကြမ်းဖက်တိုက်ခိုက်မှုကိုထိန်းနိုင်ဖို့အာကစားခတ်မာတွေကလူတွေကတနတ်သမားကိုပြန်ပြီးတော့တိုက်ခိုက်ခဲ့ကြတယ်လို့လည်းရဲကပြောပါတယ်။ဒဏ်ရာရသူတွေကတဦးကဆိုရင်6လုံးမျိုးတနတ်နဲ့ထုတ်ပြီးတော့ရိုက်ခဲ့တယ်လို့လည်းပြောပါတယ်။စစ်မှုထမ်းခဲ့ဘူးသူဖလော်ရီဒါတက္ကသိုလ်ကျောင်းသားဟောင်းတနတ်သမားကတက္ကသိုလ်ထဲမှာနှစ်ကြိမ်အဖမ်းခံခဲ့ရဘူးပြီးအမျိုးသမီးတွေကိုထိပါဆော့ကားမှုလည်းပါဝင်တယ်လို့ရဲမှတ်တမ်းရှိသူဖြစ်ပါတယ်။တနတ်သမားကသူနဲ့တွဲဖို့ညှင်းတဲ့အမျိုးသမီးတွေနောက်လူမျိုးမတူသူတွေကြားတွဲနေတာတွေကိုဒေါသတကြီးဆဲဆိုထားတဲ့ဗီဒီယိုတွေကိုလည်း YouTube မှာတင်ထားတာကိုတွေ့ကြရပါတယ်ရှင်
။အီရန်နိုင်ငံစီကနေရေနံတင်သွင်းနေတဲ့နိုင်ငံအများပြားကိုရေနံတင်သွင်းခွင့်ကိုယာယီကင်းလွတ်ခွင့်ပေးပြီးဆက်ပြီးတော့ခွင့်ပြုသွားဖို့စီစဉ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။ဒါဟာအမေရိကန်ကအီရန်နိုင်ငံကိုမကြာခင်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်တည်းမခါရဘဲကယာယီကင်းလွတ်ခွင့်ရမှာဖြစ်ပါတယ်။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံ6နိုင်ငံကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်ကအခုနဲ့အစောပိုင်းမှာနှုတ်ထွက်ခဲ့ရတဲ့ရလဒ်ဖြစ်နဲ့အီရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုတစ်လနေ့မှာပြန်လည်ချမှတ်သွားမယ်လို့ခန့်မှန်းရပါတယ်။အမေရိကန်စီကနေကင်းလွတ်ခွင့်မရဘဲအီရန်နိုင်ငံစီကရေနံတင်သွင်းနေတဲ့ဘယ်နိုင်ငံကိုမဆိုအမေရိကန်ရဲ့ဗန္ဓာရေးတန်ခတ်မှုကိုခံရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကကင်းလွတ်ခွင့်ပေးတာနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ကိုတောက်ကြနေတော့ကတယ်လီဖုန်းနဲ့ပြောကြားစဉ်ကြေညာခဲ့တာပါဖြစ်ပါတယ်။ဒါပေမဲ့ဘယ်နိုင်ငံတွေကိုကင်းလွတ်ခွင့်ပေးပြီးဘယ်လောက်ကြာကြာပေးသွားမယ်ဆိုတာတော့ပြောမသွားခဲ့ပါဘူး။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတော့ကင်းလွတ်ခွင့်ပေးတဲ့အထက်မှာမပါဝင်ဘူးလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။စောပိုင်းတုန်းကထုတ်ပြန်တဲ့ Bloomberg သတင်းရတော့အမေရိကန်ကကင်းလွတ်ခွင့်ပေးတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယား၊အိန္ဒိယနဲ့ဂျပန်နိုင်ငံတွေပါဝင်တယ်လို့ဆိုပါတယ်။အဲ့ဒီနိုင်ငံ၃ခုစလုံးဟာအီရန်နိုင်ငံစီကနေရေနံအကြီးကျယ်ဝယ်ယူတဲ့နိုင်ငံတွေဖြစ်ကြပြီးတကယ်လို့သူတို့အနေနဲ့ရေနံဝယ်တာတွေကိုရုတ်တရက်ရပ်ဆိုင်းလိုက်မယ်ဆိုရင်ကမ္ဘာတစ်ဝှမ်းမှာစီစည်းတွေအဆမတန်ထိုးတက်သွားမှာဖြစ်တယ်ဆိုပြီးတော့သူတို့ဘက်ကပြောပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683ညလိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘာရိန်နိုင်ငံကအတိုက်ခံခေါင်းဆောင်3ဦးကိုအယူခံတရားရုံးကဒီကနေ့ထောင်ဒဏ်တသက်တကျွန်းချမှတ်လိုက်ပါတယ်။အခုမတရားအသင့်အဖြစ်ချိန်ညာခံထားတဲ့ LWIFA လှုပ်ရှားမှုအဖွဲ့ကအဖွဲ့ဝင်တွေဖြစ်တဲ့ Sheikh Ali Salman နဲ့တခြားအမျိုးသား2ဦးတို့ကိုကာတာနိုင်ငံအတွက်သရှိုးလုပ်ပေးမှုဆွဲချက်တင်တဲ့ပြစ်မှုဆိုင်ရာခုံရုံးကအပြစ်မရှိကြောင်းစီရင်ပြီးဖြစ်ပါတယ်။မတရားအသင့်ရဲ့ခေါင်းဆောင် Salman ကတော့တရားဆွဲချက်တခုနဲ့လက်ရှိထောင်ချခံထားရတာဖြစ်ပါတယ်။တခြားအမျိုးသား2ဦးကိုတော့မျက်ကွယ်မှာစီရင်ခဲ့ပါတယ်။ထောင်ဒဏ်တစ်သက်ချမှတ်မှုဟာဆိုရင်တရားဥပဒေကိုဟန်ပြအသုံးချတာဖြစ်တယ်လို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောပါတယ်။ဒီတရားစီရင်မှုဟာဆိုရင်အတိုက်ခံတွေနှုတ်ပိတ်သွားစေဖို့ဘာရင်းအနာပိုင်တွေရဲ့ရက်ဆက်ပြီးဥပဒေနဲ့မညီတဲ့လုပ်ရဖြစ်တယ်လို့အဖွဲ့ကြီးရဲ့အရှိအလဲပိုင်းနဲ့မြောက်အာဖရိကဆိုင်ရာညွှန်ကြားမှု Hiba Mora Rap ကပြောပါတယ်။အစွန်းရောက်အစ္စလာမစ်အဖွဲ့တွေနောက်အီရန်တို့နဲ့ပတ်သက်ဆွနယ်လို့ဆိုရဲဆွဆွဲချက်နဲ့ကာတာနိုင်ငံကိုဘာရင်းဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားများပြည်တော်စုတို့ကဆက်ဆံရေးဖြတ်တောက်ထားတာပါပြစ်မှုဆိုင်ရာတရားရုံးကနေဒီမျိုးသား၃ဦးကိုအပြစ်မရှိကြောင်းဆုံးဖြတ်ချက်ကိုဘာရင်းအစိုးရရှေ့နေရုံးကအယူခံဝင်ခဲ့တာဖြစ်ပါတယ်ဒီကနေ့တရားရုံးစီရင်ချက်ကိုလည်းထပ်ပြီးတော့အယူခံဝင်လို့ရပါတယ်ရှင်
ပြည်ကသတင်းဘက်ကပြကြသွားခဲ့တဲ့ခီးတဲ့တဲ့လင်းအပျက်စီးတွေတဲကနေလင်းအချက်လက်မှတ်တမ်းတွေကိုသိသိထားတဲ့ black box နဲ့ပျောက်ဆုံးနေတဲ့သူတွေရဲ့ရုပ်လောင်းတွေကိုနောက်ထပ်3ရက်ထပ်တိုးပြီးတော့ဆက်လက်ရှာဖွေသွားမယ်လို့ Indonesia အာဏာပိုင်တွေကဒီကနေ့မှပြောကြားလိုက်ပါတယ်။အဲ့ဒီလင်းပြကြမှုအတွင်းလင်းပေါ်မှာပါတဲ့ခီးတဲ့189ယောက်စလုံးသေဆုံးခဲ့တာဖြစ်ပါတယ်။ဒီလနေ့ကစတင်ပြီးတော့နောက်ထပ်3ရက်ထပ်တိုးသွားဖို့ဆုံးဖြတ်ခဲ့တယ်လို့ Indonesia နိုင်ငံရှာဖွေကိစ္စရေး agency အကြီးကဲ Mohammed Sarugi ကသတင်းစာရှင်းလင်းပွဲအတွက်မှပြောကြားခဲ့ပါတယ်အခုလိုဆုံးဖြတ်ရတာဟာလင်းပြက်ကျသွားတဲ့နေရာကိုလေးလာ30တွက်ချက်ပြီးဆုံးဖြတ်ခဲ့တာဖြစ်ကြောင်းတည်ဆုံးသွားသူတွေရဲ့ရုပ်အလောင်းတွေအတော်များများကိုလည်းပြန်လည်မတွေ့ရှိသေးတာကြောင့်ဖြစ်တယ်လို့သူကသတင်းနောက်တွေကိုပြောပါတယ်ဒီကနေ့တင်းငွေနေ့အထိတော့ရုပ်အလောင်း105လောင်းကိုတွေ့ရှိခဲ့ပြီးတော့ဒီထဲကအတော်များများကတော့မူလပုံစံတိုင်းရှိနေတော့ပဲသူတို့ကိုမှုကင်းစေပညာအရာဖော်ထုတ်ဖို့အတွက်ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးထားပြီးတော့အခုချိန်ထိတော့9ယောက်ကိုပဲဖော်ထုတ်နိုင်သေးတယ်လို့ဆိုပါတယ်ခင်ဗျာ
ပြင်သစ်ပိုင်နဲ့ထဲက New Caledonia ဒေသလွတ်လပ်ရေးအတွက်ဒီကနေ့ကျင်းပတဲ့လူမှုဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေမဲပေးကြပါတယ်။ Pacific သမုတ်တရားတဲက New Caledonia ကျွန်းကိုအချုပ်အခြာအနာပိုင်ပြီးလွတ်လပ်ရေးလိုချင်သလားဆိုတာကိုမဲဆန္ဒရှင်တွေဖြေကြားရတာဖြစ်ပါတယ်။ကနဦးမဲရလတ်တွေအရတော့ဒီနယ်မြေကိုပြင်သစ်ရဲ့အစိအပိုင်းတစ်ခုအဖြစ်ဆက်ပြီးနေဖို့ထောက်ခံကြတဲ့အနေအထားရှိပါတယ်။မဲထွက်ပြီးသူအရေးအတွက်လည်းများတယ်လို့ဖော်ပြပါတယ်။လူရင်2,300,000လောက်ရှိတဲ့ New Caledonia ဒေသမှာလူပေါင်း13,400,000ကျော်မဲဆန္ဒရှင်အဖြစ်မှတ်ပုံတင်ထားတာဖြစ်ပါတယ်ရှင်
။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုဥတီပြီးတော့ခြေချင်းလျှောက်လာနေကြတဲ့ခြေပြောင်းခြေချသူအတော်များများဟာဗက်ကာကိစ္စနဲ့ပတ်သက်ပြီးတော့ဒီပွဲကိုစီစဉ်သူတွေနဲ့သဘောထားတွေခွဲခဲ့ကြပါတယ်။ခြေပြောင်းခြေချသူတွေဘက်ကသူတို့ကိုမက္ကဆီကိုစီးတီးမြို့အထိဗက်ကာရင်နဲ့ခေါ်သွားဖို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။တဲ့င်းပတ်ပေါင်းများစွာလမ်းလျှောက်ခဲ့ရတာကြောင့်ခီးပန့်နေပြီဖြစ်တဲ့အမျိုးသားအမျိုးသမီးတွေနဲ့ကလေးတွေပေါင်းတဲ့ဒီထောင်ထဲချီတဲ့ဒီရွှေပြောင်းခြေချနေထိုင်သူလူအုပ်ကြီးဟာ Juan Rodriguez Clara Veracruz နဲ့ Islam မြို့တွေမှာရန်နာဖို့ရွေးချယ်ခဲ့ကြပါတယ်။ Veracruz မြို့ဟာသူတို့အရင်ရန်နာခဲ့တဲ့ Cellular မြို့နဲ့ကီလိုမီတာ60လောက်ဝေးတာလည်းဖြစ်ပါတယ်ခင်ဗျာ
။ထိပ်တန်းရောင်းနိုင်ငံကသတင်းတွေကိုမတ်သိန်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို internet ဆာမျက်နှာ burmese.voanews.com ကနေတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်စူးစိတင်ပြချက်တွေနဲ့စတင်နေပါတယ်။ကြားပြရွေးကောက်ပွဲမှာရခဲ့တဲ့လက်ရှိအာဏာရ NLD ပါတီရဲ့အနိုင်ရှုံးမဲရလတ်ဟာမျှော်မှန်းထားတာနဲ့တိတ်မကွာပါဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့ဦးညံဝင်းကပြောဆိုလိုက်ပါတယ် NLD အနေနဲ့လစ်လက်မဲဆန္ဒနယ်မြေ73နေရာမှာ6နေရာရှုံးနေပြီး9နေရာမှာအနိုင်ရခဲ့တာပါ။ဂျာပြတ်ရွေးကောက်ပွဲမှာတော့မဲယုံတာဝန်ခံဒီဘက်ကရွေးကောက်ပွဲလှုပ်ထုံးလှုပ်နှီးတွေပေါ်တိရှိနားလည်မှုအားနည်းခဲ့တယ်လို့ကြိုတင်မဲနဲ့ပတ်သက်ပြီးစောရကတက်တာတွေလည်းရှိခဲ့ကြောင်းဂျာပြတ်ရွေးကောက်ပွဲကိုစောင့်ကြည့်ရေးအဖွဲ့တွေကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်။ဂျာပြတ်ရွေးကောက်ပွဲနောက်ဆုံးအခြေအနေကိုတော့မတ်ဆူမွန်စူးစီးတင်ပြထားပါတယ်။
မြန်မာတနင်္ဂနွေလုံးတိုင်းတာနဲ့ကချင်ပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်မန္တလေးတိုင်းနောက်ရန်ကုန်တိုင်းတွင်ကလစ်လက်မဲဆန္ဒနဲ့73နေရာမှာနိုမာလာ3ရက်နေ့ကဂျားဖြတ်ရွေးကောက်ပွဲကျင်းပခဲ့တာပါမဲလာပေးတဲ့မဲဆန္ဒရှင်ပြည်သူအရေးအတွက်တိတိသားသားနေပါခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့ရလဒ်တွေလည်းထွက်ပေါ်လာနေပြီဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲတုန်းကမဲဆန္ဒနဲ့တော်တော်များများမှာဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့လက်ရှိအာဏာရပါတီ NLD အနေနဲ့ကတော့လစ်လက်မဲဆန္ဒနဲ့73နေရာမှာ6နေရာရှုံးနေပြီးတော့9နေရာပဲအနိုင်ရခဲ့ပါတယ်ဒီပေါ်မှာတော့ဂျားဖြတ်ရွေးကောက်ပွဲမှာရခဲ့တဲ့လက်ရှိအာဏာရပါတီ NLD ရဲ့အနိုင်ရှုံးမဲရလတ်ဟာမျှော်မှန်းထားတာနဲ့တိတ်မကွာပါဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုပ်မှုဆောင်အဖွဲ့ဝင်ဦးညံဝင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ
်ဒီနေ့ရလတ်ကကျွန်တော်တို့မျှော်မှန်းထားတာနဲ့တိတ်ပြီးတော့မကွာပါဘူးအဲ့ဒါပဲပြောချင်
အငယ်အခုကဒီ73နေရာဝင်ပြိုင်တဲ့အခါမှာဒီ NND ဘက်က9နေရာပဲနိုင်နေပေါ့နော်အငယ်အဲ့တော့ဒီတိုင်းရင်းသားနယ်မြေတချို့အပြအပါဝင်ဒီရန်ကုန်တိုင်းမှာရှိတဲ့စိတ်ကမ်းမှာလည်းရှုံးနေကြရတယ်ရှိတဲ့ခါကျတော့အဲ့ဒီပုံမှာရောအငယ်ဥညံဝင်ဘလို့များသုံးသပ်မိပါလဲအငယ
်ကျွန်တော်ကဟို73ခုနေကြတာဒီနန်းဖေရာကြီးပြောလို့မရအောင်အဲ့ဒီ73ကပါတယ်ခုနေကပါတယ်အဲ့ဒီမှာကျွန်တော်တို့အားသာတာအားမသာတာအများကြီးရှိပါတယ်ကျွန်တော်ဒီမိုကရေစီလိုချင်တာဒီမိုကရေစီဆိုတာကပြည်သူ့သံသရီပြည်သူတွေအထုပ်ပေါ်တာအဓိကပါ။အဲကြောင့်မဲဆန္ဒပြတာအများကြီးကျွန်တော်တို့ဒီမှတ်တဲ့လက်ခံနေစားပါ
။ NLD ပါတီအနေနဲ့နိုင်ရခဲ့တဲ့မဲဆန္ဒနယ်မြေတွေကတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုရိုင်းဆန္ဒမဲပေးခဲ့တဲ့ရန်ကုန်တိုင်းတာမွေမြို့နယ်၊မန္တလေးတိုင်းရှမ်းတိုင်းဒေသရေးရာဝန်ကြီးနေရာ၊မန္တလေးတိုင်းသပိတ်ကျေး၊မန္တလေးတိုင်းမြင်းကြံနဲ့ပဲခူးတိုင်းအုတ်တွေးမကွေးတိုင်းမင်းမှုမြို့နယ်ချင်းပြည်နယ်ကံပတ်လက်နေရာ9နေရာမှာအနိုင်ရခဲ့တာပါ။ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီ SLD ဘက်ကတော့ရှမ်းပြည်နယ်လဲချမှာအနိုင်ရခဲ့ပြီးရခိုင်ပြည်နယ်ရသေးတောင်မြို့နယ်မှာတော့တတိပုဂ္ဂလကအနိုင်ရခဲ့ပါတယ်။ချင်းပြည်နယ်မတူပီမှာတော့ချင်းမြို့သားဒီမိုကရေစီပါတီကအနိုင်ရပြီးတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကတော့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်နဲ့စကိုင်းတိုင်းတမူကချင်ပြည်နယ်မြကြီးနားမြို့နယ်နေရာပေါင်း3နေရာမှာအနိုင်ရခဲ့တာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ယူလှုပ်ဆောင်ချက်တွေဟာဂျားဖြတ်ရွေးကောက်ပွဲမှာအားနည်းမှုတွေရှိခဲ့တဲ့ဆိုပြီးရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုဖန်တီးရေးအဖွဲ့ကမခင်လေးငယ်ကသူတို့ရဲ့ဂျားဖြတ်ရွေးကောက်ပွဲတွေ့ရှိချက်တွေနဲ့ပတ်သက်လို့ VOA ကိုအခုလိုရှင်းပြပါရစေ။အားနည
်းချက်ကတော့ယင်ကုနာမဲယုံဝင်တန်းနေပေါ်မှာနောက်ဒီ အောက်ချရပါတော့ဒီတကယ်လက်တွေ့ဆောင်ရဲမြရဲကော်မရှင်နေပေါ့မှာဒီတတ်မှတ်ထားတဲ့နီးဥပဒေလုံးဆုံးလုံးကြီးတွေကတိတိကျမရှိအမျိုးတွေပေါ့ဥပမာဒီမဲလာတဲ့လူတွေနဲ့ပတ်သက်ပြီးတော့နိုင်ငံသားကပြားလားဒါမှမဟုတ်မဲဆန္ဒရှင်တပ်သေးကံကပြားလားဒါမှမဟုတ်ဘာကပြားမှမရှိလဲထဲဝင်ရလားဆိုတာမျိုးတွေကတိတိကျကျမပြောထားတဲ့အခါကျတော့အဲ့လိုမျိုးလေးမှနည်းနည်းအငြင်းပွားမှုလေးရှိတာမျိုးရှိတယ်။နောက်ဒီဥပမာစောင့်ကြည့်လေးလာသူတွေဆိုလို့ရှိရင်ဒီကပြထိတ်ထားရင်မဲုံနဲ့ဝင်ဝင်ပြူရမယ်ဆိုတာမျိုးတွေမသိပဲနဲ့နိုင်ငံရေးပါတီရဲ့စောင့်ကြည့်သူတွေနဲ့အဲဘာပေါ့နော်သွတ်တော်ကိုယ်စားလှယ်ရဲ့အဲကိုယ်စားလှယ်လောင်းရဲ့စောင့်ကြည့်သူတွေနဲ့ရောပြီးတော့ပုံစံတောင်းတာမျိုးတွေကြုံရတာမျိုးတွေရှိရဲဆိုတော့ကျမတို့သုံးသက်ထည့်ရတော့လာမယ့်2020မှာပို့ပြီးတော့အဆင်ပြေချောမှုဖို့ဆိုရင်ဒီမဲုံဝင်တန်းနေနောက်အာဒီနယ်မြေရွေးကောက်ပွဲဝင်တန်းနေဘောနော်အပို့ပြီးတော့သင်တန်းလေးကျင့်မှုလေးထိရအောင်လုပ်ပေးစင်းနေစာမျိုးလေးတွေအဲကျမတို့သုံးသပ်ထားပါတယ်နောက်ဒီကြိုတင်မဲနဲ့ပတ်သက်ပြီးတော့လေတချို့နေရာမှာမာရင်ဆုံးဖြတ်မှုရှိလို့ပြန်ပြီးတော့သူတို့အဲဇောရကတက်တဲ့ဟာမျိုးလေးရှိရမျိုးကျမတို့တွေ့ရပါတယ်
ဟုတ်ကဲ့အဲ့တော့မခင်လင်းငယ်တို့အခုဒီဂျာပြတ်ရွေးကောက်ပွဲစောင့်ကြည့်လေးလာတဲ့ဒီအဖွဲ့တွေအနေနဲ့ပေါ့နော်အခုဒီတွေ့ရှိချက်တွေကိုရွေးကောက်ပွဲကော်မရှင်ကနေတစင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုဒါတွေနဲ့ပတ်သက်ပြီးအကြံပြုစာတွေတင်ပြဖို့အစီအစဉ်ရောရှိလားမလားအကြံပြုစာတွေရောတင်ပြပြီးပြီလားရှင
်ဒီရက်ပေါင်း60အတွင်းပေါ့နော်ကျမတို့အသေးစိတ်တွေ့ရှိချက်တွေထပ်ပြီးတော့ကျမတို့စောင့်ကြည့်လေးလာသူတွေရှိရမပြီးသေးတဲ့ရလာတဲ့ data တွေကိုစုပေါင်းပြီးတော့အသေးစိတ်အစီရင်ခံတာပေါ့အဲ့ဒါအကြံပြုချက်တွေနဲ့လည်းထပ်ထွက်ဖို့ရှိပါသေးရဲ့ရှင်အရသာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့နည်းပြဟာသူတို့အဖွဲ့မှာချထားရဲဆိုရင်တော့ကျမတို့ရဲ့အကြံပြုချက်တွေကိုသူတို့အလေးတင်ယူဆောင်ရွက်မှာပါအဲ့လိုမျိုးလည်းရှိလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်
ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE နဲ့ဖတ်တီးရဲ့အဖွဲ့တို့ပူးပေါင်းပြီးတော့ဂျားဖြတ်ရွေးကောက်ပွဲအတွက်လက်လက်မဲဆန္ဒနဲ့73နေရာအနက်72နေရာမှာကျင်းပတဲ့မဲယုံတွေကိုစောင့်ကြည့်လေ့လာသူပေါင်း989ဦးနဲ့အနီးကပ်စောင့်ကြည့်လေ့လာခဲ့ကြပါတယ်ရှင်
။မဆူမွန်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။ကညာနိုင်ငံကအစိုးရပိုင်မဆာအီမာဦးတစ်တော်ထဲမှာနေထိုင်ကြတဲ့ထောင်နဲ့ချီတဲ့လူတွေဟာတမ်းမြင့်နေမိတဲ့ကျူးကျော်နေထိုင်ကြလို့ဆိုပြီးအစိုးရကနှင်ထုတ်နေပါတယ်ဒီလိုနှင်ထုတ်ခံရတဲ့ခါလန်ဂျင်အရက်ဒေသကလူတွေကတော့ပြည်သူပိုင်မျိုးတွေကိုတတိတွေကဆရဲဆရန်တူတွေနဲ့သူတို့ကိုရောင်းချခဲ့တာလို့ပြောပါတယ်ဒါပေမဲ့လည်းအာဏာပိုင်တွေဘက်ကဒီလူလိန်တွေကိုအရေးယူတာမျိုးဒါမှမဟုတ်မောင်းထုတ်ခံရသူတွေကိုအယောကြီးပေးတာမျိုးမရှိသေးဘူးလို့ဆိုပါတယ်ဂျွန်ဒီဆိုပြောပို့တဲ့သတင်းလွှာကိုနန်းလောင်တင်ပြမှာပါ
မဆိုင်မအူတစ်တော်ထဲမှာနေထိုင်လာတာနှစ်ပေါင်း30ကျော်ရှိလာပြီဖြစ်တဲ့ဆမ်မြူလ်ဒေါ်တက်ရဲ့အိမ်ကိုဇူလိုင်လအစောပိုင်းမှာရဲတွေရောက်လာပြီးတော့သူ့ရဲ့အမုံကြီးဆဲရောင်းနေဆိုင်ကိုဖျက်ဆီးပစ်တယ်လို့ပြောပါရယ်တီဆန်ဝင်ဝင်နဲ့သူမိမနဲ့ရောက်တဲ့ကလေး14ရက်ကိုကြုံမိထောက်ပါနေတာပါဆမ်မြူလ်ကစဝါဟီလီဘာသာနဲ့အခုလိုပြောပြပါရယ
်ဘာဒီဖီကာတူအပိုင်ဒီဝါနာမွာ
ကောမော်ရီကာဒီနဲ့ရောက်လာတဲ့ရဲတွေကလူစုခွဲပြီးထွက်သွားကြပါတယ်သူတို့တွေ့ရင်တော့ပြဿနာတက်ပြီပဲသူတို့နဲ့တွေ့တဲ့လူတွေကိုပြင်းပြင်းထန်ထန်ဝိုင်းပြီးရိုက်နှက်ကြတယ်ဗျ
မဆိုင်မူအတဲတော်ထဲမှာနေထိုင်နေကြတဲ့လူပေါင်း12,000ကျော်ကိုနင်ထုတ်ရမှာလူအင်အားသုံးခဲ့တယ်ဆိုတာကိုတော့ရဲတွေကညင်းဆိုပါတယ်တိလောက်ရက်ကဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူးကညာတာဝန်ရှိသူတွေကတော့အစိုးရထိန်းသိမ်းထားတဲ့တဲတော်ထဲမှာအခုလိုကျူးကျော်နေထိုင်နေကြတာဆယ်စုနှစ်တွေနဲ့ကြီးရှိနေပြီးတော့မြေတွေကိုမတရားသိမ်းပိုက်ထားကြတာလို့ပြောပါတယ်တိလောက်ရက်ကြောင့်ဇီဝကေယစနစ်ပေါ်ဝိုင်းပြီးတော့မိခိုနေကြတဲ့အရှေ့အာဖရိကကလူတွေအတွက်ချိန်ချမှုတွေဖြစ်လာစေတယ်လို့ပြောပါတယ်နာကိုဒေတာလွတ်တော်အမဖြစ်တဲ့ Richard Gannon ကအခုလိုပြောပါတယ
် Let the world realize the moment we
လူများစုကောင်းကျိုးအတွက်လူနေငယ်စီကအခွင့်အရေးတွေဖျက်ရှားတဲ့ဖြစ်ပျက်ကိုကဘာကသတိပြုမိပါစေတကယ်တော့ဒီလိုလုပ်ရတာဟာကင်ညာနဲ့မကအီဂျစ်နဲ့တန်ဇန်နီးယားနိုင်ငံတွေအတွက်လည်းပါပါတယ်ဒီလိုမလုပ်နိုင်ရင်တော့ကျွန်တော်တို့ရက်ပစ်ဖို့ကြိုးစားနေကြတဲ့ဥရုယာတီပြောင်းလဲမှုကကျွန်တော်တို့ကိုဝါမျိုးသွားပါလိမ့်မယ်
မအူတတော်ကျိုးဝိုင်းထဲမှာစီစဉ်နေတဲ့မြစ်အတော်များများကဗစ်တိုးရီယာကန်ကြီးတဲကိုစီးဝင်သွားတာပါတီကန်ကြီးဟာအီဂျစ်အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတို့ကိုဖြတ်ပြီးတော့စီစဉ်နေတဲ့ကမ္ဘာအရှည်ဆုံးနိုင်မြစ်ကြီးအစားပြုတဲ့နေရာလည်းဖြစ်ပါတယ်ဒါပေမဲ့လည်း1999တွေကစလို့မတရားတစ်ခိုးထုတ်မှုနဲ့လူတွေကျူးကျော်နေတိုင်းလို့တစ်တော်ဖုံးလွှမ်းနေတဲ့ area 25ရာခိုင်နှုန်းလောက်ပြုံးတည်သွားတာပါတီတစ်တော်ထဲမှာနေထိုင်နေကြသူတွေကတော့မြေတွေကိုသူတို့တရားဝင်ဝယ်ယူခဲ့တယ်လို့ပြောပါတယ်ဆရဇရန်အတူတွေနဲ့မြေယာအများစုကိုရောင်းချခဲ့ကြတာပါနင်ထုတ်ခံခဲ့ရတဲ့ဖီလစ်ချာရူယူကလည်းအခုလိုပြောပါတယ
်ဒီမှာနေနေကြတဲ့လူတွေကအလကားလာနေတာမဟုတ်ပါဘူးမဆိုင်တိတော်ရှိလို့ဒီကိုရောက်လာတာပါဘောမက်ကကျွန်တော်ခြံကိုပစ်ထားပြီးဒီကသမီးပိုင်တဲ့ခြံနဲ့အတင်းလာနေစီရလဲအကြောင်းမရှိပါဘူးဒီမျိုးကျွန်တော်တို့ကဝယ်ထားတာပါ
တိတော်ကြီးကိုကာကွယ်ဖို့ဆိုပြီးလူတွေကိုအာဏာပိုင်တို့ကမောင်းထိုးခဲ့ပေမဲ့ဆွေရစရန်အတူတွေနဲ့သူတို့ကိုမြေရွေရောင်းချခဲ့သူတွေကိုအရေးယူရမျိုးမရှိသလိုမြေတိန်ခါတဲ့သူတွေကိုအစိုးရကအယောပေးတာမျိုးလည်းမရှိပါဘူး။ဒီလိုတိတော်ထဲကနေလူတွေကိုနှင်းထုတ်လိုက်တဲ့အတွက်နေရပြောင်းရွှေ့လာသူတွေရှိတဲ့ခလင်ကြီးရွာသားနဲ့မဆီတိတော်ထဲကလူတွေကြားအရင်ကရှိထားပူးတဲ့ပြင်ထန်တဲ့နိုင်ငံရေ
တဲ့အရေးကိုတစုံတရာအကူအညီထောက်ပံ့လှုပ်ဆောင်ပေးနိုင်ဖို့မင်နီဆိုတာပြည်နယ်ကမန်နီယာပိုလစ်မြို့ကလူငယ်တအူးကစူးစမ်းနေပါတယ်ဒုက္ခသည်တွေနဲ့အထူးတလဲဆက်ဆက်ပေးနိုင်တဲ့အသုံးဆောင်ပစ္စည်းတွေကိုကောလိပ်ကျောင်းတွေမှာပြုလုပ်ရောင်းချတဲ့တစ်ချိန်တည်းမှာပဲဖက်ရှင်ကုမ္ပဏီတစ်ခုကိုလည်းသူကစတင်လှုပ်ဆောင်နေတာပါဒီအကြောင်းဂျွန်ဆိုးရဲ့သတင်းလွှာကိုမက်ခင်ဖြူတွေကတင်ပြပါမယ်
ဂရင်းနိုင်ငံကမ်းခြေတစ်ခုကဒီပုံရိပ်တွေလောက်ကမ္ဘာလုံးဆိုင်ရာဒုက္ခသည်အချက်တဲကိုအကောင်းဆုံးမိမောင်းထုတ်ပြနိုင်တဲ့အရာမရှိသေးပါဘူးဒီပုံတွေကအသက်ငယ်ချက်ကဲအင်ဂျီထောင်းတဲ့ခြေကတော့မြေထဲပြည်နယ်ကိုဖျက်ပြီးအသက်ဆုံးထွက်ခွာလာကြတဲ့ဒုက္ခသည်တွေဝတ်ခဲ့တဲ့အင်ဂျီတွေပါဒီပုံရိပ်တွေကပဲမိုဟာမက်မာလင်ကိုစဉ်းစားစရာတွေပေးခဲ့ပါတယ်စီးပွားရေးဘာသာရေးအကြောင်းသားဖြစ်တဲ့မာလင်ဟာဖက်ရှင်ကုမ္ပဏီတစ်ခုကိုပြီးခဲ့တဲ့ဒီဇင်ဘာလမှာစထူထောင်ပြီးတော့ပထမဆုံးထုတ်ကုန်ဖြစ်တဲ့လက်ပတ်ကြိုးလေးတွေလုပ်ခဲ့ပါတယ
် This bracelet is made out of recycled life jacket
ဒီလက်ပတ်ကြိုးလေးတွေကိုတော့ဂရိနိုင်ငံကိုလာတဲ့လမ်းခရီးမှာဒုက္ခသည်တွေဝတ်ခဲ့တဲ့အသက်ငယ် jacket ဟောင်းတွေကိုသုံးပြီးလှုပ်ထားတာပါအပြင်ကလိမ္မော်ရောင် jacket သားနဲ့အတွင်းသရေသားပေါ်မှာတော့လူချင်းချင်းရိုင်းပင်းဖို့တိုက်တွန်းတဲ့ကုမ္ပဏီရဲ့နာမည်နဲ့စောင်ပုတ် Building Humanity ဆိုတာကိုရေးထားပါတယ်
ခုချိန်မှာတော့ဘွဲရသွားပြီဖြစ်တဲ့မာလင်ကလူတွေရဲ့စက်ကြောင်းတွေကိုဖက်ရှင်နည်းပညာနဲ့ပုံဖော်နိုင်တယ်လို့ပြောပါတယ
် Everyone uses fashion in a way where they
ကိုယ်ကြောင်းကိုပုံဖော်နိုင်တဲ့နည်းလမ်းတစ်ခုအနေနဲ့လူတွေကဖက်ရှင်ကိုသုံးကြပါတယ်ဖက်ရှင်ကိုသုံးပြီးဇာတ်လမ်းတွေပြောပြနိုင်ပါတယ
်သူ့ကုမ္ပဏီကိုတော့ Greek ဘာသာစကားနဲ့ Aphimonia လို့နာမည်ပေးထားပါတယ
် Perseverance
အဓိပ္ပာယ်ကတော့ဇွဲလုံးလာကိုပြောတာပါပြီးရင်းစစ်ဒါမှမဟုတ်တဘာဝဘေးကြောင့်ထွက်ပြေးလာကြတဲ့ဒုက္ခတွေတွေဟာသူတို့ထွက်ခွာလာတဲ့ခီးစဉ်တလျှောက်အခက်ခဲပေါင်းများစွာကိုဇွဲရှိရှိနဲ့ဖြတ်တန်းခဲ့ကြရတာပါ
ကိုရိုင်းကကင်ညာနိုင်ငံကလာခဲ့တဲ့ဒုက္ခသည်ဖြစ်တာကြောင့်ဒီလိုခံစားချက်မျိုးကိုမာလင်ကောင်းကောင်းသိနေပါတယ
် My parents are fled from the civil war back in Somalia during the 1990s
ကျွန်တော်မိဘတွေက1990ပြည့်နှစ်တွေတုန်းကဆိုမားလီးယားနိုင်ငံပြည်တွင်းစစ်ကနေထွက်ပြေးလွတ်မြောက်လာတဲ့သူတွေပါကျွန်တော်ကတော့ကင်ညာနိုင်ငံကဒုက္ခသည်စခန်းထုမှာမွေးခဲ့ပါတယ်၃နှစ်သားအရွယ်မှာ Texas ပြည်နယ်ကိုကျွန်တော်ရောက်ပါတယ်အမေရိကမှာအခက်အခဲတွေကြော်ဖြတ်ဖို့ကြိုးစားခဲ့ရတာကိုကျွန်တော်ကောင်းကောင်းနားလည်ပါတယ်
။ဒီလက်ပတ်ကြိုးလေးတွေကိုတော့မာလင်းနဲ့စီးပွားရေးလက်တွဲလုပ်နေတဲ့ဦးလေးဖြစ်သူရဲ့ Netherlands နိုင်ငံက Dream Factory ဆက်ယုံမှလုပ်ပါတယ်။ဦးလေးဖြစ်သူကလည်းသူ့ဆက်ယုံမှကဘာတဝန်းကလာတဲ့ဒုက္ခသည်တွေကိုအလုပ်ပေးထားတာပါ
။ This bracelet is not only a fashion piece but it's a vehicle
ဒီကရတဲ့အကျိုးအမြတ်ရဲ့90ရာခိုင်နှုန်းကိုဒုက္ခသည်တွေကိုကူညီတဲ့ NGO အဖွဲ့တွေကိုကျွန်တော်တို့လှူဒန်းပါတယ်။
ဒီလက်ပတ်ကျိုးတွေကိုအွန်လိုင်းပေါ်မှာရောနောက်ကောလိပ်ကျောင်းတွေမှာဒုက္ခသည်အရေးလိုက်လံဟောပြောလှူရှားတဲ့နေရာတွေမှာပါသူကရောင်းချပါတယ
် We need to understand that when a refugee flees from war it's not their choice
ဒုက္ခသည်တွေစစ်ပွဲတွေကနေထွက်ပြေးကြတယ်ဆိုတာတခြားရွေးစရာလမ်းမရှိလို့ဖြစ်တယ်ဆိုတာကိုကျွန်တော်တို့နားလည်ဖို့လိုပါတယ်နိုင်ငံသစ်တစ်ခုကိုရောက်တဲ့အခါအဲ့ဒီနိုင်ငံရဲ့ယဉ်ကျေးမှုမတူကွဲပြားမှုတွေကိုနားလည်ပြီးကိုယ်မှာရှိတဲ့တက်ကြွပညာတွေကိုအသုံးချနိုင်အောင်ကြိုးစားရပါတယ်
ဒါကြောင့်လည်းအခုလိုဖက်ရှင်လက်ပတ်တွေကိုသူထုတ်လုပ်ခဲ့တာဖြစ်ပြီးတော့သူ့ရဲ့ဖက်ရှင်ဒီဇိုင်းပစ္စည်းတွေကိုတိုးချဲ့ထုတ်လုပ်နိုင်ဖို့ကိုလည်းမာလင်းကကြိုးစားနေပါတယ်ရှင်
။မခင်ဖြူတွေဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုကနေတနင်္ဂနွေညနေခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။ကျင်းကျက်ပြီးတော့ဆူညံနေတဲ့တဲခိုကန်းတွေကိုလူအတော်များများညားအိတ်ညားနေတဲခိုကျင်းကြမှာတော့မဟုတ်ပါဘူး။ဒါပေမဲ့ဂျပန်နိုင်ငံကတဲခိုကန်းကျင်းချင်းလေးတွေကလူတွေတဲခိုကျင်းလာအောင်ဆွဲဆောင်နေပါတယ်။နာမည်ကြီးနေတဲ့ဟိုတယ်ကန်းကျင်းလေးတွေအကြောင်း Debra Block ပြပို့တဲ့သတင်းလွှာကိုမှန်းမြသစင်အောင်ပြောပြမှာပ
ါဂျပန်နိုင်ငံရဲ့ဧည့်သည်ဒုတိယအလာများဆုံးမျိုးဖြစ်တဲ့ယိုကိုဟာမာမြို့က Tiny's လို့ခေါ်တဲ့အဆောင်ကန်းကျင်းလေးတွေရဲ့ခေါင်းမိုးပေါ်ကိုနေ့စဉ်ရထားကဖြတ်မောင်းနေပါတယ်အရင်တုန်းကဒီဂုံးတရားအောင်မှာပြည့်တစားယုံတွေရှိနေတာတွေကိုရှင်းပစ်ပြီးပြန်ပြင်ထားတာပါဒေသဆိုင်ရာတာဝန်ရှိသူတွေကပုဂ္ဂလိကလုပ်ငန်းတွေရဲ့အကူအညီနဲ့ပြန်လည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်ခဲ့ရကနေပြီးခဲ့တဲ့နှစ်လကစပြီး Tiny's အဆောင်ကန်းကျင်းလေးတွေပေါ်ထွက်လာပါတယ်။ပရိဘောကအပြည့်အစုံပါတဲ့ရိုးရှင်းတဲ့အခန်းသုံးခန်းဟာတကယ်တော့ကားနဲ့တွဲလို့ရတဲ့ရွှေပြောင်းအင်္ဂလိပ်တွေပဲဖြစ်ပါတယ်။အခန်းထဲမှာ TV တော့မရှိပေမဲ့ Wi-Fi Internet တော့ရှိပါတယ်။အခန်းတစ်ခန်းစီအတွက်အိမ်သာရေချိုးကန်းနဲ့အပြင်ဘက်ကုပ်ပြစ် တီးတန့်စီပေးထားပြီးတခမ်းမှာလူကြီး၄ယောက်ဒါမှမဟုတ်ကလေးငယ်တွေပါတဲ့မိသားစုဝင်၆ယောက်အထိနေလို့ရပါတယ်ဒီမှာလာတဲတဲ့ဧည့်သည်တွေကအခုလိုပြောကြပါတယ်
မလာခင်ကတော့ကောင်းပါမလားလို့စိတ်ပူမိပေမဲ့အခန်းကိုရောက်ရောက်ချင်းကိုပဲဒီနေရာကကောင်းလိုက်တာလို့တွေးမိပါတယ်အားလုံးအတွက်တေချာစဉ်းစားပြီးပြင်ဆင်ထားတာကိုတွေ့ရတော့အံ့ဩမိပါတယ
်အဆီဟီရိုဂရာလေ
းထင်ထားတာထက်ပိုကျပါတယ်အဲ့ရတယ်မှာလဲခြေကောင်းကောင်းဆက်အိမ်နိုင်ပြီးတော့ခီးဆောင်အိတ်တွေအားလုံးအတွက်လည်းနေရာရှိပါတယ
်အခန်းသုံးခန်းကိုအမခန်းရှာဖွေတွေ့ခြင်းနဲ့စိတ်ငြိမ်မှုဆိုတဲ့နာမည်တွေအသီးသီးပေးထားပါတယ်ညတကောင်ထီခေါင်မိုးပေါ်မှာခုံမောင်းနေတဲ့ယထာရှိပေမဲ့လည်းအခန်းတွေထဲမှာတော့တိတ်ဆိတ်ပါတယ်ဟာရူမီအာဘေးတို့မိသားစုကတော့ဒီလိုယထာရှိလို့ကိုပဲဒီမှာလာတဲပြတဲ့အကြောင်းပြောပါတယ
်ဟိုဟိုတော့အမရှိတော့ညာ
ခေါင်မိုးပေါ်မှာယထာဖြတ်တဲ့အောက်မှာနေလို့ရတဲ့နေရာရှိတယ်ဆိုတာတိတိချင်းဒီမှာလာတဲဖို့ဆုံးဖြတ်ခဲ့ကြပါတယ
်အဆောင်ခန်းကလေးတွေကကျင်းမြင်မဲ့လည်းဧည့်သည်တွေကိုအိမ်လူသဘောထားနိုင်အောင်တတ်နိုင်သလောက်ကြိုးပမ်းထားတဲ့အကြောင်းအဆောင်မန်နေဂျာနာဝတိုကာဝါဂူချီကပြောပါတယ
်ဧည့်သည်တွေအများစုကမိသားစုတွေအုပ်စုလိုက်လာကြတဲ့မိန်းကလေးတွေဖြစ်ပါတယ်အားလုံးဝိုင်းဖွဲ့ပြီးပြောစရာကောင်းတဲ့နေရာလေးအဖြစ်ဖန်တီးပေးထားတာပ
ါကိုတိုနာကာတာကတငယ်ချင်းတွေနဲ့လာရတဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
် This trip for us was like a girls' night out.
အင်္ဂလိပ်တွေကြီးစုပြီးတော့ညဘက်ထွက်လဲရတယ်လို့ခံစားရပါတယ်။အားလုံးညစာထွက်စားကြပြီးတော့ပြန်ရောက်ရင်တောက်ကြစားကြဂိမ်းတွေလည်းကစားပြစ်ကြပါတယ်
။ Chinese အဆောင်မှာလာတဲပြီးပြန်သွားတဲ့လူတိုင်းကချီးကျူးပြောဆိုတာကိုကြားရတယ်လို့အဆောင်မန်နေဂျာကပြောပါတယ်
။အပြုံးကိုစီနဲ့ပြန်သွားကြတဲ့သူတွေကြီးပါပဲဗျာ
။ Yokohama မြို့က Chinese အဆောင်ခန်းချင်းကလေးဟာဧည့်သည်တွေကိုဆွဲဆောင်မှုအကောင်းတဲ့နေရာတစ်ခုဖြစ်လာပါတယ်ရှင်
။မောင်မြတ်တင်ဆက်အောင်ပြောပြခဲ့တာပါခင်ဗျာ။ဗီယိုရနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြပေးမှာပါ
ပါကစ္စတန်နိုင်ငံမှာအစ္စလာမ်ဘာသာရဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်ဆော့ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့တေဒန်ချမှတ်ခံခဲ့ရတဲ့ခရီးယန်ဘာသာဝင်အမျိုးသမီးကိုတေဒန်ကလွတ်အောင်ကူညီလို့ဆောင်ပေးခဲ့တဲ့ဥပဒေအကျိုးဆောင်ဆိုင်ဖူမူလုတ်ပါကစ္စတန်ကနေထွက်ပြေးရပြီလို့မနေ့စနေနေ့မှာပြောပါတယ်။အကြောင်းကတော့ဒီအမျိုးသမီးကိုဒီသတင်းပတ်အစောပိုင်းမှာတေဒန်ကနေကင်းလွတ်ခွင့်ပေးလိုက်ပြီးတဲ့နောက်အစ္စလာမ်ဝါဒီတွေကကန့်ကွက်ဆန္ဒပြတာတွေအကြီးအကျယ်ဖြစ်လာတဲ့အတွက်အသက်အန္တရာယ်စိုးရိမ်ရတာကြောင့်လို့ပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာအတွင်းလူတအုပ်ရဲ့တိုက်ခတ်မှုကြောင့်အမေရိကန်စစ်သည်တအုပ်ကြာဆုံးပြီးတအုပ်ဒဏ်ရာရသွားတယ်လို့နေတိုးတပ်ဖွဲ့ကပြောပါတယ်။သေဆုံးသွားတဲ့အမေရိကန်စစ်သည် Brent Taylor ကကလေး9ယောက်ရဲ့ဖခင်ဖြစ်ပါတယ်။ဒါ့အပြင်သူဟာအမေရိကန်နောက်ပံ့ယူထားပြည်နယ် North Ordon မြို့တော်ဝင်လည်းဖြစ်ပြီးယူထားပြည်နယ်ရဲ့နိုင်ငံတော်ကာကွယ်ရေးအရန်တပ်ဖွဲ့ဝင်အနေနဲ့အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်တလာဟက်စီမြို့ကယောဂအားကစားခန်းမတစ်ခုမှာအမျိုးသမီးနှစ်ဦးကိုတတ်ဖြတ်ပြီးသူ့ကိုယ်သူတတ်သေးသွားတဲ့အမျိုးသားရဲ့နာမည်ကိုရဲတပ်ဖွဲ့ကမနေ့စနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။တနတ်သမားကဖလော်ရီဒါပြည်နယ်ဒဲထိုနာမြို့ကအသက်40အရွယ်စကော့ဘိုင်ယာလီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကပြစ်ခတ်ခံရမှုအတွင်သေဆုံးရသူတွေကတော့ဖလော်ရီဒါတက္ကသိုလ်ကအသက်21နှစ်အရွယ်ကျောင်းသူမော်ရာဘင်ကလီနဲ့ဖလော်ရီဒါတက္ကသိုလ်ဝန်ထမ်းအသက်62နှစ်အရွယ်နန်စီဘန်ဘန်စင်းတို့ဖြစ်ကြပါလိမ့်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်သိင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဒရိုက်ဒန်ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 9:00 9:00 9:25 25တို့ကနေထုတ်လွှင့်ခဲ့တာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာည9နာရီမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.